ဂျမနီနိုင်ငံမှာတင်းနှင်းကနေတွေကကျင်းပတဲ့လှုပ်တော်ရွေးကောက်ပွဲအတွက်မဲပေးမှုတွေအဆုံးသတ်သွားပြီဖြစ်ပြီးမဲပေးအပြီးကောက်ယူတဲ့စစ်တမ်းတွေအရဝန်ကြီးချုပ်အင်္ဂလန်မာကတ်ရဲ့လက်ရာရင်းခရစ်ယာန်ဒီမိုကရက်တစ်ယူနီယံ CDU နဲ့လက်ဝဲရင်းဆိုရှယ်ဒီမိုကရက်တစ်ပါတီ SD တို့ကြားမဲရည်အတွက်ကတိတ်မကွာပဲဖြစ်နေတာတွေ့ရပါတယ်16နှစ်ကြာဂျမနီနိုင်ငံရေးမှာဥဆောင်ခဲ့တဲ့ဝန်ကြီးချုပ်မာကတ်နှုတ်ထွက်ခဲ့တဲ့နောက်မှာဥရောပရဲ့စီးပွားရေးအတောင့်တင်းဆုံးဂျမနီနိုင်ငံကိုဥဆောင်မဲ့သူ့နေရာအတွက် CDU ပါတီဝင်ပြည်내အုပ်ချုပ်ရေးမှူးအာမင်လာရှက်နဲ့ဗန်ဒိုင်းဝင်ကြီးလည်းဖြစ်ဒုတိယဝန်ကြီးချုပ်တာဝန်လည်းထမ်းဆောင်နေတဲ့ဆိုရှယ်ဒီမိုကရက်တစ်ပါတီကအိုလာဖ်ရှူစ်တို့နှစ်ဦးအကြိမ်နဲ့ရှင်ပြိုင်နေကြတာဖြစ်ပါတယ်။မဲပေးမှုပြီးကောက်ယူတဲ့စစ်တမ်းတွေမှာတော့ပါတီနှစ်ရစလုံးတက်ထောက်ခံမှုက25ရာခိုင်နှုန်းစီရနေကြောင်းနဲ့ ARD သတင်းဌာနစစ်တမ်းမှာတွေ့ရတယ်လို့ ZDF ရုပ်သံအစီအစဉ်စစ်တမ်းမှာတော့ Social Democrat တွေက26ရာခိုင်နှုန်း CDU က24ရာခိုင်နှုန်းရနေကြောင်းဖော်ပြပါတယ်။ Green Party အတွက်ကတော့လူထုထောက်ခံမှု25ရာခိုင်နှုန်းနဲ့တက်တရနေရမှာပါ။ဒီအခုရွေးကောက်ပွဲမှာဘယ်ပါတီကမှမဲအပြတ်အသတ်မရသေးတဲ့အတွက်ညွန်ပေါင်းအစိုးရဖွဲ့ဖို့ဖြစ်နိုင်ခြေရှိနေပါတယ်။